ကနေဒါနိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့ဒီကနေ့နှစ်နိုင်ငံထိပ်သီးဆွေးနွေးပွဲတွေကျင်းပဖို့ရှိနေပြီးတော့ကနေဒါလက်တော်မှာလည်းမိန့်ခွန်းပြောကြားဖို့ရှိပါတယ်။အော်တဝါမြို့ကကနေဒါဝန်ကြီးချုပ်ရုံးမှာဒီကနေ့မနက်ပိုင်းခေါင်းဆောင်တို့ဦးတွေ့ဆုံပြီးတာနဲ့ကနေဒါအစိုးရဝန်ကြီးတွေပါပါဝင်တဲ့ထိပ်သီးဆွေးနွေးပွဲတွေကိုဆက်တိုက်ကျင်းပသွားမှာပါ။နိုင်ငံမဟာမိတ်ပူးပေါင်းဆောင်ရွက်မှုတွင်းနေဖို့ရွှေ့ပြောင်းဝင်ရောက်သူတွေအရေးနောက်ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေအပြင်ယူကရိန်းစစ်ပွဲနဲ့ရုရှားနဲ့တရုတ်နိုင်ငံတွေကိုပူးပေါင်းတုံ့ပြန်ရေးကိစ္စတွေအထူးကဆွေးနွေးကြလိမ့်မယ်လို့နှစ်ဖက်အစိုးရအရာရှိတွေကပြောဆိုထားပါတယ်။နိုင်ငံလုံးအတွက်အရေးပါတဲ့မြောက်အမေရိကလေကြောင်းရန်ကာကွယ်ရေးကွက်ကဲမှုအဆင့်မြင့်ရေးကိစ္စအမြန်ဆုံးအကောင့်ထည့်ဖော်ဖို့နဲ့ရွှေ့ပြောင်းခြေချနေထိုင်သူတွေနဲ့ပတ်သက်လို့လည်းစီးပွားရေးအသစ်တွေပါတဲ့သဘောတူညီချက်တွေကိုရယူဖို့အထူးကရည်မှန်းထားတဲ့အကြောင်းအမည်မဖော်လို့တဲ့တစ်ဖက်အစိုးရအရာရှိတွေကပြောပါတယ်။ဒီနှစ်နိုင်ငံသဘောတူညီချက်တွေကိုတော့ဒီကနေ့မှတရားဝင်ထုတ်ပြန်ကြေညာမယ်လို့ခန့်မှန်းရပါတယ်။ဒီကနေ့ခေါင်းဆောင်တို့ဦးတွေ့ဆုံပြီးကနေဒါပါလီမန်မှာလည်းသမ္မတဘိုင်ဒန်စကားပြောဆိုပြီးတာနဲ့ခေါင်းဆောင်တို့ဦးပူတဲ့တဲ့စားရှင်းပွဲကျင်းပကြအောင်ပါပါသမ္မတဘိုင်ဒန်ဟာအမေရိကန်သမ္မတတာဝန်ယူပြီးတဲ့နောက်မှာအင်းနီချင်းကနေဒါနိုင်ငံကိုပထမဆုံးအချိန်တွားရောက်တာဖြစ်ပါတယ်ရှင်